ဟုတ်ကဲ့ဒေါက်တာဆောင်းဝဲခင်ဗျာဒီမွေးခင်းစအရွယ်တလားကံပေါ့နော်ကြော်လာတဲ့ဒီ9နှစ်ယောက်အရွယ်ကလေးငယ်တွေမှာတည်ဆုံးမှုအဓိကဖြစ်စေတဲ့ယောဂါတွေကိုစပြီးရှင်းပြပေးပါလားဆရာကြီ
း9နှစ်ယောက်ကလေးတွေကိုခြုံပြီးပြောရရင်ဒီမွေးခင်းစကာလမပါဘဲနဲ့ပြောရင်တော့အဓိကတော့တက်ရှူလာညောင်းဆိုင်ရာဘိုးဝင်ခြင်းပေါ့နော်ကျွန်တော်တို့ acute respiratory infection လို့ခေါ်ပါတယ်အဲဒီကြောင့်ဒီပြောတဲ့နှုတ်ကမှန်နိုင်ငံမှာရခိုင်နဲ့တရားလောက်တဲ့ဒေင်္ဂနာနေရတော့ 25% လောက်ရှိပါတယ်အဘရောကက်ဆွန်ထရိုက်တစ်ပေါ်တော့ဒီဝင်းပြက်ဝင်းရှော့ယောဂါလည်း 18% လောက် 20% လောက်ကြာမှရှိတယ်။နောက်တစ်ခါစီအုံနောက်မရောင်းတော့အုံနောက်တဲ့ငကြပုတ်ရောက်တာတော့အုံနောက်ရောင်းတာတော့လည်းတင်ဆောင်တာကလည်းဒီ15ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းလောက်ကြာမှအလုံးတစ်ပြောင်းလို့ရအောင်ဆောင်ပြောတာပေါ့နော်
။အဲဒီခါကျတော့ဒီနံပါတ်1အများဆုံးဖြစ်တဲ့ဒီအသက်ရှူလမ်းကြောင်းနဲ့ပတ်သက်လို့ဆရာဒီကာကွယ်နဲ့ပတ်သက်ပြီးတော့အဓိကပါပြောချင်လို့ဆရာ
။အသက်ရှူလမ်းကြောင်းယောဂါတွေကတချို့ကတော့နံပါတ်1နာစီချောင်းလို့ဖြစ်တာပေါ့လေ။အဲ့ဒီမှာဒီတဲ့ပူဆူသွားတဲ့ခါကျတော့အသက်ရှူလမ်းကြောင်းအောက်ပိုင်းပေါ့ဆုတ်ရောက်လာဆုတ်ဝေးမိတာဖြစ်တတ်ပါတယ်ဒီဆုတ်ရောက်ပြီဆိုရင်ဘက်တီးရီးယားပိုးကြောင့်ဆုတ်ရောက်လာဖြစ်ရင်တန်းနေရှိပါအဲ့ခါကျတော့ကျွန်တော်ဒီထိရောက်တဲ့လီစီပါဆေးတွေပေးဖို့လိုပါတယ်အဲ့တော့ဒီမျိုးအနေနဲ့ကတော့သိအခက်အခဲမရှိဘူးဗျာဆရာဝန်ကြည့်ပြီးလိုရရင်လွှဲရလိုက်တယ်ကျွန်တော်တို့ကလည်းဒီလီစီပါဆေးပါညာနဲ့အချိန်မီကုနိုင်ပေါ့နေမှာသွားလာရခဲ့တဲ့အချိန်မှာတော့နည်းနည်းနာစီချောင်းဆိုရိုးရိုးဖြစ်တာနဲ့အဲ့ဒါပေါ်ရေးတည်လာပြီဆိုတော့သိဖို့တကတော့ကျွန်တော်တို့ဒီသင်္ဍန်းတွေပါတော့သင်ပေးထားပါအသက်ရှူလို့မြန်လာတာတို့အသက်ရှူလိုက်တဲ့အခါမှာနိုင်ရအောင်ပိုင်းရင်ပတ်ချိုက်ဝင်တာတို့ဒါတွေရှိလို့ရှိရင်မိစ္ဆာချမ်းမရေးဌာနကိုသွားရမယ်ကလေးရကိုနှုတ်မဆုတ်နိုင်လောက်အသက်ရှူချက်တယ်ဆိုလို့ရှိရင်လည်းသွားရမယ်စသဖြင့်ဒီအနေရလက္ခဏာတွေကိုကျွန်တော်တို့ဒီအချိန်ကချမ်းမရေးဝန်ထမ်းတွေကိုသင်ထားပေးပါတယ်ဟုတ်ကဲ့အသက်ရှူနှုန်းကနှစ်လောက်ဆိုရင်60ရက်ညနေပေါ့အလားနဲ့တစ်နှစ်ကြာဆိုရင်တစ်မိနစ်မှ50တဲ့ညဉ့်ညံနဲ့တစ်နှစ်နဲ့9နှစ်ကြာဆိုရင်တော့40အထက်ဆိုရင်ညံနယ်လို့သတ်မှတ်ပါတယ်။နောက်တစ်ခုကရင်ပတ်ကပေါ်ပိုင်းရောအောက်ပိုင်းရောပိုက်ကောင်ကတက်ရှူသွင်းတဲ့အခါမှာဖောက်ပြီးတော့ရှူထုတ်တဲ့ချိန်မှာပင်ရမှာပေါ့နော်။အဲ့လိုမဖြစ်ဘဲနဲ့တက်ရှူသွင်းလိုက်တဲ့ချိန်မှာရင်ပတ်အောက်ပိုင်းရဲ့နံရိုးတွေကမဖောက်မနဲ့တဲကိုချိုက်ချိုက်ဝင်သွားလဲဒါတော်တော်လေးချက်တာကိုပြပါမယ်။အဲ့ဒါအနေနဲ့ချိန်မီရောက်လာတဲ့အခါကြာလို့ရှိရင်တော့ကုသလို့တော်တော်များများပါတော့အောင်မြင်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုအမြန်ဆေးကုသမှုခံယူတာအပြင်ပေါ့နော်နောက်ထပ်ရောကာကွယ်နိုင်တဲ့နည်းတွေရှိသလားဆရာကြီ
းဒီကာကွယ်ဆေးတွေပေါ့လေကာကွယ်ဆေးတွေပုံမှန်ထိုးထားရင်လည်းဒါတွေကတချို့ကာကွယ်ဆေးတွေဥပမာအပြင်လို့ရှိရင်ဒီစုံစုပ်တင်ကြတော့နော်ပြီးရင်ပိုလီယိုကာကွယ်ဆေးကလည်းသက်ရှူလမ်းကြောင်းရောဂါကိုနည်းနည်းကာကွယ်ပေးတာဝက်တက်ကာကွယ်ဆေးပေါ့နော်အဲ့မျိုးလေးတွေထိုးထားတဲ့အပြင်သက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေနည်းစီပေါ့နောက်တော့လူကြီးတွေနည်းနည်းတော့ဒီအိမ်ထဲမှာဆေးလေးမတောက်တင်ဘူးတော်ရတယ်မှာဆိုလို့ခဲလို့တောင်စာစီလို့မေးသွေးလို့ ਨੇ ချက်တယ်ဆိုလို့ရှိရင်တော်ရတယ်မဟုတ်ပါဘူးမြို့မှာလည်းရှိလို့ရှိတယ်ပေါ့နော်ဟိုကလေးနဲ့ဝေးတဲ့နေရာမှာချက်တယ်လည်းပေါ့နော
်ဟုတ်ကဲ့ဆရာနောက်ဒီမွေးခင်းစအလွန်9နှစ်ယောက်ကလေးတွေကိုဒုတိယသိဆုံးမှုအများဆုံးဖြစ်စေတဲ့ယောဂါပေါ့နော်ဝမ်းပြဲဝမ်းလျှော်ယောဂါကနေကာကွယ်နိုင်ဖို့အတွက်ရောဆရာကြီ
းအဓိကတော့ဗာလဲဆိုတော့ဒီတန်ရှင်းဖို့ဒီကြည့်တာပါဒီကိုရေးတန်ရှင်းရေးကြည့်ပါတယ်ကျွန်တော် emphasize လို့ပြောချင်တာတော့ဟိုမှာရေးတန်ရှင်းရေးပေါ့အတူရင်တန်းချင်ရေးကြည့်ပါကလေးတွေကိုကလေးဖြစ်ဖြစ်လူကြီးဖြစ်ပါဘူးရေစိမ်းမတောက်တင်ဘောနော်ဒီကိုအများတန်းချိုးစစ်ပြီးတော့ချိုးချက်ပြီးမှတောက်တင်ပါအဲ့ဒါဆိုရင်တော့တော်တော်များများဒီဝင်းနဲ့ပတ်သက်တဲ့ယောဂါတွေကနည်းသွားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုကာကွယ်တာအပြင်ဒီဝမ်းလျှော့ယောဂါဖြစ်လာခဲ့ရင်တည်ဆုံးမှုမဖြစ်ရအောင်ရောကာကွယ်နိုင်တဲ့နည်းလမ်းတွေရှိလားဆရာ
ရေးကြည့်တာဒီရေတက်ကျော်နေမှုဒီအရွေးချက်ပေါ့နော်ဒါကိုရှည်စည်းဖို့အဓိကပါပဲဆေးရည်အဓိကမဟုတ်ပါဘူးအဓိကတော့တက်ဆိုင်ရတောက်ဖို့လိုပါတယ်ရေခမ်းကြောက်ခြင်းလက္ခဏာတွေပေါ့နော်ရေရေမတောက်နိုင်လောက်မိန်းတာတို့နောက်ပဲသိပ်ပြီးတော့လက်တွဲနဲ့ဟောက်ပဲဖြစ်သွားတာတို့နော်ဒါမျိုးတွေမဖြစ်ခင်မှာကိုတက်ဆိုင်ရတောက်ဖို့ကောင်းတယ်အဲ့မှာတက်ဆိုင်ရကိုပြောထားတဲ့အတိုင်းချိုးစားတိုင်းဖြော်ဖို့လိုပါတယ်ပြီးရင်ဒီဇင့်ပါတဲ့ဆေးပြပေါ့လေကို UNICEF တို့ကလည်း promote လုပ်နေပါတယ်အဲ့ဒါလည်းကျိုးရှိပါကျွန်တော်တို့တက်ဆိုင်ရမတောက်ဘူးကလေးကအလုံးမမဝင်ဘူးစက်တိုက်ဟန်နေတော့အကျိုးသေးတွေပါသုံးဖို့လိုပါအဲ့လိုကလေးမျိုးကတော့ဒီသွင်းနိုင်တဲ့ facility ရှိတဲ့ဆေးရုံတည်းတက်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာဒီနောက်တစ်ခုတတိယအများဆုံးအနေနဲ့ပေါ့နော်ဒီမိုးကင်းစအလွန်9နှစ်ယောက်ကလေးတွေကိုတည်ဆုံးစေတဲ့အုံနောက်အမေပါရောင်းတဲ့ယောဂါကနေကာကွယ်ဖို့အတွက်ဆိုရင်ဆရာကြီ
းဒီအုံနောက်မေးရောင်းဆိုမိကာကွယ်စေဒီ9မျိုးဆက်ထွင်ပါလာပါမယ်ဒီအုံနောက်မေးရောင်ဖြစ်စေတဲ့ပိုး3မျိုးပေါ့နော်ဒီဘက်တီးရီးယား3မျိုးတွေက1မျိုးကကာကွယ်ပေးမှဖြစ်ပါအဲ့တော့အုံနောက်မေးရောင်ဖြစ်တဲ့နှုံးလဲကျွန်တော်တို့ကြာသွားလိမ့်မယ်လို့ပြောလင်းနေပေါ့နော်နောက်တစ်ခုကဘာလဲဆိုလို့ရှင်တော့ဒီ ဒီပြီးတော့နောက်မေးအောင်ကြတော့လည်းကျွန်တော်က BCE ကာဝယ်သေးထိုးထားကြအဖြစ်ကာဝယ်လို့ရတာပေါ့
ဟုတ်ကဲ့ဆရာအခုလို့ဒီအုံနောက်အမေးအောင်ယောဂါကနေကာဝယ်တာအပြင်ပေါ့ဆရာနော်ဒီစောစောစီးစီးကြိုသိပြီးတော့အချိန်မီကုသမှုခံယူနိုင်ဖို့အတွက်သိထားတဲ့ယောဂါလက္ခဏာတွေအတွက်ရော
ကလေးနေနဲ့ငယ်လေးဖောင်းနဲ့စက်တောင်းနေပေါ့နော်ဒီနေ့ခွဲမတိုင်ကလေးတွေမှာငယ်လေးကမပိတ်သေးဘူးအဲကြအုံနောက်မေးအောင်ဖြစ်လို့ငယ်လေးကျဖောင်းမိတင်းလာတဲ့ကလေးရလည်းများသောဖြင့်တည်ကြည်ငိုပါလေဤတော့နော်ဒါနဲ့တည်တဲ့ကြည်တဲ့ကလေးတွေမှာဇက်ကြောကြီးတင် next rigidity လို့ခေါ်တော့ဇက်ကတောက်နေတယ်ငုံလို့မရဘူးပေါ့နော်စမ်းလို့ရှိရင်လည်းတောင်းတောင်းကြီးဖြစ်နေပါနော်အဲ့လိုလက္ခဏာမျိုးရှိရင်ကျွန်တော်တို့ကဟိုနေရဆေးုံဆေးကမှတင်ပြီးတော့အသိစီဝါဆေးနဲ့ထိထိရောက်ကုဖို့လိုပါတယ်ဒီငက်ကားဒေတာတွေမှာတော့ဒီငက်ကားပိုးအုံနောက်ထဲဝင်လာလဲတော်တော်လေးဒုက္ခပြီးတယ်ပေါ့နော်ငက်ကားကလေးတွေမှာပိုးဖြစ်ပါတယ်ငယ်လေးလေးပိုးဖြစ်နိုင်တယ်ပေါ့နော်ကျပြဘူးဝင်တဲ့ဒေသတွေမှာရုပ်တရက်သတိလက်သွားတဲ့ကလေးရကရဝင်တန်းဖြစ်တဲ့ main နဲ့ဆိုလို့ရှိရင်လည်းဒါဒီကျပြဘူးအနောက်ထဲဝင်တာဆိုတာကိုသိဖို့လိုပါလေ။အဲ့ဒါဆိုလို့ရှိရင်လည်းညဆေးရုံမှာတင်မယ်
။ဟုတ်ကဲ့ဆရာ၊ကျေးဇူးများကြီးတင်ပါတယ်ဆရာ။အဲ့ဒီတော့မွေးခင်းစားလို့၅နှစ်ယောက်ကလေးသေဆုံးမှုရှော့ချနိုင်ဖို့အတွက်ကာကွယ်ဆေးပုံမှန်ထိုးတာအပြင်အဆုတ်လမ်းကြောင်းပိုးဝင်တဲ့ယောဂါနဲ့အုံနောက်အမေးပါရောင်တဲ့ယောဂါတို့ရဲ့လက္ခဏာတွေကိုသိကဝမ်းပြဝမ်းလျှောယောဂါမှာလည်းရေတက်စားတဲ့ရော့ကျသွားတဲ့လက္ခဏာတွေကိုသိရှိပြီးစောစောစီးစီးကုသမှုခံယူကြဖို့အရေးကြီးတယ်လို့အကြံပေးနေတယ်ပဲဒီတစ်ပတ်ကျန်းမာရေးခန္ဓာကိုအဆုံးသတ်ပါရစေခင်ဗျာ